2023ခုနှစ်ဟာတရေအလုတ်လုတ်ရင်းသေဆုံးခဲ့ရတဲ့မီဒီယာသမားအစီအတွက်မကြုံစဘူးမြင့်တက်လာတဲ့နှစ်ဖြစ်နေပြီးအများစုကဂါဇာမှာဖြစ်တယ်လို့ပြင်သစ်အခြေစိုက်နိုင်ငံတကာသတင်းတောင်များအဖွဲ့ချုပ် IFJ ကပြောပါတယ်ဒီနှစ်ထဲမှာသတင်းမီဒီယာသမား64ဦးအသက်ခံခဲ့ရပြီး400နီးပါးထောင်ချခံရကြောင်းတောက်ကြနေ့ကထုတ်ပြန်တာပါသတင်းမီဒီယာသမားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေပေါ်စိုးရိမ်ပူပန်ကြောင်းပြောပြီးအစိုးရရဲ့အနေနဲ့ဒီလူသတ်မှုတွေကိုအလုံးစုံစုံစမ်းဖော်ထုတ်ပြီးသတင်းသမားတွေဘေးကင်းရေးအတွက်အစီအမံတွေချမှတ်ဖို့ IFJ ကတိုက်တွန်းပါတယ်။ Hamas နဲ့ Israel စစ်ပွဲအတွင်းသေဆုံးရတဲ့သတင်းသမားအရေအတွက်ဟာပြီးခဲ့တဲ့ဆယ်စုနှစ်သုံးခုအတွင်းတခြားပြည်ပခန့်တွေအားလုံးထက်ကျော်လွန်ခဲ့တယ်လို့ဆိုပါတယ်။အောက်တိုဘာ9ရက်က Israel ကို Hamas ကတိုက်ပြီးတဲ့နောက်တရက်မှသတင်းတောက်တရောင်နှုံသေဆုံးနေပြီးသေဆုံးသူက68ဦးထက်မနည်းရှိနေတယ်လို့ဆိုပါတယ်။ဒါဟာဒီနှစ်အတွင်းကမ္ဘာတဝန်းသေဆုံးရတဲ့မီဒီယာသမားအားလုံးရဲ့82ရာခိုင်နှုန်းလည်းရှိပါတယ်။ဒီနှစ်အတွင်းကမ္ဘာတဝန်းအချင်းကြခံနေရတဲ့သတင်းမီဒီယာသမားစုစုပေါင်းကတော့393ရှိပါတယ်။ဒီထက်မှာတရုတ်နဲ့ဟောင်ကောင်မှာသတင်းသမား80ဦးနဲ့အများဆုံးအဖမ်းခံနေရပြီးသူ့နောက်မှာတော့ဆက်လာသိမ်းထားတဲ့မြန်မာနိုင်ငံက54ဦးနဲ့ဒုတိယနေရာမှာရှိနေပါတယ်ခင်ဗျာ။